ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးဖြစ်ပွားနေရမှာဒီကနေ့တနင်္ဂနွေနေ့တရုတ်နိုင်ငံမှာယောဂကူးစက်သူလူနာသေ58ယောက်ရှိတဲ့အတွက်နှစ်လတာအတွင်းမှာကူးစက်မှုအများဆုံးဖြစ်ပါတယ်။တောင်ကိုရီးယားမှာတော့စီးပွားရေးလုပ်ငန်းတွေနဲ့ခရီးသွားလာခွင့်တာမြင့်ပိတ်တင်ထားတာတွေကိုဖြေလျှော့ပေးလိုက်ပြီးတဲ့နောက်ပိုင်းမှာကူးစက်မှုတွေကတကြောပြန်ပြီးတော့ဒိုးလာနေပါတယ်။ကူးစက်မှုအစ်စ်တွေကဆိုးမျိုးနဲ့ဒေသတစ်ဝိုက်မှာဖြစ်ပြီး night club တွေဝှက်ပြစ်စုတောင်းပွဲတွေအိမ်ရောက်ပစ္စည်းရောင်းချပြီးတဲ့ဝန်ဆောင်မှုတွေကတဆင့်ကူးစက်မှုတွေများပြားနေတာပါ။ဒီချေယူကရိန်းနဲ့မြောက်မက်ဆီဒိုနီးယားနိုင်ငံတွေမှာလည်းတောက်ကြံတွေကဆက်ပြီးတော့နေစဉ်ကူးစက်မှုနှုန်းတိုးလာပါတယ်။အမေရိကန်နိုင်ငံမှာတော့ကျန်းမာရေးပညာရှင်တွေသတိပေးနေကြမှာပဲသမ္မတဒေါ်နယ်ထရမ့်ကစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဖို့တိုက်တွန်းနေတာကြောင့်ကူးစက်သူအရေအတွက်ကပိုပြီးတော့များလာပါတယ်။အီတလီမှာတော့စနေနေ့ကကိုဗစ် -19 အတည်ပြုလူနာ346ယောက်နဲ့သေဆုံးသူက88ယောက်ရှိပါတယ်။ February နောက်ပိုင်းယောဂဆက်ပြီးတော့ဖြစ်ပွားချိန်ကနေအခုထိကူးစက်သူပေါင်း23000ကျော်နဲ့တိတ်ဆုံးသူစုစုပေါင်း 34,000 ကျော်ရှိတဲ့အတွက် American Britain နဲ့ Brazil ပြီးရင် COVID-19 ကြောင့်တိတ်ဆုံးမှုနှုန်းအများဆုံးဖြစ်ပါတယ် Johns Hopkins တက္ကသိုလ် Coronavirus သုတေသနစင်တာစီးရင်တွေအရတကဘာလုံးအတိုင်းအတာနဲ့နေ့စဉ် Coronavirus ကူးစက်သူ3000ကျော်ရှိတယ်လို့ဖော်ပြပါတယ်ရှင်